မြန်မာနိုင်ငံမှာလာရောက်ယင်းနီးမြုံနံသူတွေအတွက်အခုထပ်ပို့ပြီးပွင့်လင်းမြင်သာမှုရှိအောင်လုပ်ဖို့ဟောင်ကောင်မှာကျင်းပခဲ့တဲ့2013ခုနှစ်မြန်မာနိုင်ငံယင်းနီးမြုံနံမှုဆိုင်ရာညီလာခံမှာစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့အခုလက်ရှိအနေထားမှာပဲလာရောက်ပြီးယင်းနီးမြုံနံကြဖို့ဆုံးဖြတ်နေကြသူတွေလည်းရှိနေပါတယ်။အခုလိုပြည်ပကလာရောက်ပြီးယင်းနီးမြုံနံသူတွေနဲ့ရင်မောင်းတန်းလှုပ်ဆောင်နိုင်မှုအတွက်ပြည်တွင်းကအလက်စားနဲ့အသေးစားစက်မှုလုပ်ငန်းရှင်တွေကိုအများဆုံးတိုးတက်အောင်မြမအစိုးရကအားပေးဖို့အပြင်ပြည်တွင်းပုဂ္ဂလိကလုပ်ငန်းကဏ္ဍအတွက်ပြည်ပင်ပြောင်းလဲမှုတွေကိုမလုပ်ဖို့လည်းလိုအပ်တယ်လို့ထောက်ပြကြပါတယ်အပြည့်စုံကတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကန်စီးပွားရေးလုပ်ငန်းအဖွဲ့ကြီးနဲ့ဟောင်ကောင်ကမြမကောင်စစ်ဝင်ချုပ်တို့ကြီးမှုပြီးမေလ14ရက်နဲ့15ရက်နေ့တွေမှာကျင်းပတဲ့2013ခုနှစ်မြန်မာနိုင်ငံယင်းနှိမ့်နှံ့မှုဆိုင်ရာညီလာခံကိုတက်ရောက်လာကြတဲ့လုပ်ငန်းရှင်ကြီးတွေကပွင့်လင်းမြင်သာမှုအခုတည်းပိုးပြီးရှိဖို့အတွက်တောင်းဆိုခဲ့ကြပါမယ်။လက်ရှိအနေအထားမှာပဲမြန်မာနိုင်ငံမှာလာရောက်ပြီးယင်းနှီးမြှုပ်နှံဖို့အားတန်နေတယ်လို့ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်ကြီးများအသင်းကတွဲဖက်အတွင်မူဦးအေးလွင်ကပြောပါတယ်
။ Administration Reform ကိုသူတို့တအားကြိုဆိုပါတယ်။ဒီတည်းပိုးပြီးတော့ဟိုကောင်းမွန်တဲ့မြင်သာတင်သာရှိအောင်လို့တောင်းဆိုတာပဲရှိမယ်။ကျွန်တော်အမြင်တော့လောလောဆယ်ယင်းနှီးမြှုပ်နှံမှုကတော့အားတက်တရလာမှာပါ။လက်ရှိအနေအထားမှာရှိတဲ့ Infrastructure အရာလုံးတိုင်းကံကံနဲ့လုပ်ငန်းတွေကိုလည်းသူတို့တွေ့ထားတယ်။တချို့လည်းတော်တော်များများစလုပ်နေတယ်။အထူးသဖြင့်ဂျပန်ပေါ့နော်။ဂျပန်ဘက်ကပြောတဲ့ပုံကိုဆိုရင်ဂျပန်300လာပြောပါတယ်ကျွန်မ။သူတို့တွေကကြီးကြီးကြီးနဲ့မဆိုမြန်မာနိုင်ငံမှာတည်တည်ပဲရင်းရရင်းရအကြီးကြီးပဲရင်းရရင်းရစတင်ရင်းနှီးဖို့သူတို့ဘက်ကဆုံးဖြတ်ပြီးပြီ။အဲ့ဒီအတွက်သူတို့တွေကမြန်မာနိုင်ငံအစိုးရနဲ့လူအပ်နေတာတွေကိုဂျပန်နိုင်ငံအစိုးရဖြည့်ဆည်းပေးဖို့ဒေါ်လာ1,800ရီအကျိုးတွေလျှော့ပေးတာအကျိုးတွေလျှော့ပေးတာ ODA လုံးတွေပေးမှာကသူတတ်တလဲလဲပြောတော့ပါတယ်။အဲ့ဒါလေအားလုံးပြီးသွားမယ်ဆိုရင်တချို့နိုင်ငံသားသားတွေကဘာနဲ့လက်ဆင့်မီမလို့လောက်တဲ့ကိစ္စတွေကိုလည်းတင်းကြီးခံဆောင်စားဖို့မြန်မာနိုင်ငံကကိုစားရတာမှသူတို့အဓိကဥဆောင်ပြီးဆွေးနွေးတာဖြစ်တဲ့အတွက်လက်ရှိအနေကြောင့်အားလုံးလက်ခံပါတယ
်မြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဝင်ကြီးဌာနဝင်ကြီးဦးကန်စောနဲ့အကြံပေးအရာရှိဒေါ်မြသူစားတို့ပါတက်ရောက်ခဲ့တဲ့ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံတွင်းကစိန်ခေါ်မှုပြဿနာတွေကိုပါနိုင်ငံရခြားကလာရောက်ရင်းနှီးမြှုပ်နှံလိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကဆွေးနွေးခဲ့ကြတာပ
ါလိုအပ်တဲ့ infrastructure အားနည်းချက်တွေအစီအစဉ်ကြောင်းနောက်ပြီးတော့နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာမြန်မာနိုင်ငံကလွန်ခဲ့တဲ့အနှစ်20ကျော်ကျော်တည်းကဒီစီးပွားရေးပိတ်ဆို့မှုတံခိုးခံရတယ်အဲဒီအနှစ်20အရှိကလည်းဆိုရှယ်လစ်စနစ်အောက်မှာကိုယ့်ကိုစီးပွားရေးပိတ်ဆို့တာတစ်ခုနိုင်ငံတကာပိတ်ဆို့တာတစ်ခုနှစ်ခုကြားထဲမှာလက်ရှိရုပ်ရှိအပြောင်းလဲမှာနိုင်ငံတကာရဲ့ဆိုင်ရင်ဆိုင်ရုံးနေနဲ့ကတ်အောင်လို့တိုင်းပြည်တွင်းမှာရှိတဲ့လုပ်ငန်းရှင်တွေကစိုက်နိုင်အောင်လို့တော်တော်ကြိုးစားဖို့လူစည်းတယ်ဒီမနက်ကမှစောင့်ကျင်တဲ့ပညာရှင်တွေကိုပြန်လည်ဖြည့်ကျင်းဖို့တော်တော်လိုအပ်နေသေးတယ်ဆိုတဲ့အကြောင်းအဲဒါကတော့လောလောဆယ်တော်တော်ဖြစ်ပေါ်နေတဲ့ဒါသာကြီးလူကြီးတက်တာအချို့ကိုလည်းပစ္စည်းတွေရှေ့ဆောင်ပို့ပြီးဗီဒီယိုဆိုင်နဲ့လုပ်ဖို့လူတွေဆိုတဲ့အကြောင်
းဒါအပြင်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံမှာအခုထိမပြတ်ထမ်းရသေးတဲ့နိုင်ငံရခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေနဲ့ပတ်သက်ပြီးအားမလို့အားမရဖြစ်နေတယ်လို့လည်းပြောပါတယ်
အဲ့ဒီတော့လေ2012ခုနှစ်မှာနှစ်ရက်နေရနေပြီးတော့လွတ်တော်ကအတည်ပြုပြီးကြေညာပြီးရဆိုတော့သူတို့နားလေတယ်။သူရလကူလေးရှိနေကိုလည်းကြေညာပြီးဆိုတော့သူတို့နားလေတယ်။သူတို့တွေကမြန်မာနိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေထက်တောင်မှဂရုတစိုက်လေးလာနေပါပဲ။ဒါပေမဲ့ခုနပြောသလိုပေါ့နိုင်ငံတကာစတန်ဒါ့ဒ်ရှိတဲ့နည်းနည်းလေးထားနေတဲ့အတွက်ဒီဥပဒေတွေပေါ်မှာသူတို့တချို့အပိုင်းတွေကိုတော့အားမလို့အားမရဖြစ်တဲ့အချက်လေးတွေကိုဆွေးနွေးတာရှိပါတယ်။မြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမယ်ဆိုရင်ပြည်တွင်းကပတ်သက်လာကိုကောင်းကောင်းမရဘဲသူတို့ရင်းနှီးမြှုပ်နှံဖို့ကခေတိုင်းနဲ့ဆိုရအောင်သူတို့တတ်တယ်လေးပြောတာတွေ့ရပါတယ
်အခုပြည်ရင်းမှာလက်တွဲလှုပ်ဆောင်နိုင်မဲ့စီးပွားရေးလုပ်ငန်းရှင်ကောင်းကောင်းရှာမရတဲ့ပြဿနာတွေနဲ့အတူမြန်မာနိုင်ငံမှာအဂတိလိုက်စားမှုတွေရှိနေတာကိုသိကြတဲ့နိုင်ငံရခြားယင်းနှိမ့်မြုံနှံသူတွေအနေနဲ့မြန်မာနိုင်ငံမှာထဲထဲဝင်ဝင်ယင်းနှိမ့်မြုံနှံမှုတွေမလုပ်ဘဲပွဲလန်တုံးဖြာလာခင်းတဲ့အနေအထားမျိုးလို့ဝေဖန်မှုတွေရှိနေတဲ့အပေါ်ဘယ်လိုမြင်ပါသလဲ
ဖြာလာခင်းတဲ့အဆင့်တဲ့သူတို့ဒီရုံးကားတွေလာဖွင့်ပြီးတော့လုံးနိုင်တဲ့များဘက်ကစတင်လှုပ်ဆောင်မှုသူတို့ပြင်ဆင်နေတာဘူးတော့တူလဲတူနေရပါလေဒီတဲ့ပို့ပြီးတော့ကောင်းအောင်လို့ကျွန်တော်တို့တဲရလူတွေကဝိုင်းလှုပ်ပြီးပုံပဲလူပဲထင်ပါတယ်စိုးစိုးကောင်းကောင်းပေါ့နော်တကယ်ကပြာလာခင်းသူတို့လာတဲ့လူရှိကောင်းရှိဘလို့ဒီပေါ်မှာအခွင့်အရေးတရားနည်းနဲ့လာတဲ့နိုင်ငံသားဆိုတာလည်းရှိပါမယ်နော်ဒါပေမဲ့တကယ်ရင်းနှီးမြှုပ်နှံမှုသူတို့တွေရဲ့ industry ကိုပြောင်းလဲဖို့ဟိုတရုတ်ပြည်ကနေပြီးတော့ရှိတယ်ဆက်ရုံလို့ဒီဘက်ရွှေ့ကျင်တာတို့ဇာကလည်းပုံများပါတယ်အဲ့တော့ကျွန်တော်တို့တိုင်းသားလူငန်းရှင်တွေကလည်း international practice ကိုကျင့်ရမှာပေါ့နော်တိုင်းသားရရှိတဲ့ပေါ်ရင်မီဒီယာအင်ဒပ်စထရီတွေအများဆုံးကွန်ပျူတာတက်ပို့တော့ပြည်တွင်းမှာရှိတဲ့လုပ်ငန်းရှင်တွေကအစိုးရတော့မြန်မြန်လေးကိုအားပေးအဆင့်လုပ်မှာပဲကျွန်တော်တို့ရသူတို့နဲ့လိုက်တိုင်းပဲလို့ကျွန်တော်ယူဆပါတယ်
မြန်မာနိုင်ငံတည်းစီးပွားရေးဆိုင်ရာအခြေခံအဖွဲ့အစည်းတွေအတွက် ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ နှံ့မှုတွေလုပ်ဖို့လိုအပ်နေပါတယ်လို့လည်းထောက်ပြခဲ့ပါတယ်။